ရုတ်နိုင်ငံမြောက်ပိုင်းမှာထူထပ်တည်တည်တဲ့မိဂိုမြူမုံတွေဖုံးလွှမ်းနေတဲ့အတွက်ဒေသကနေအသက်ရှူကျနေကြပြီးတော့ဒေသအာဏာပိုင်တွေကစီးပွားရေးလုပ်ငန်းလှုပ်ဆောင်မှုတွေကိုတားမြစ်ထားပြီးအနီရောင်အဆင့်တတိပေးချက်ထုတ်ပြန်ထားရပါတယ်။ဒါဆိုရင်တဘာဝပတ်ဝန်းကျင်ညှဉ်းနှွမ်းမှုနဲ့ပတ်သက်ပြီးတော့တတိပေးချက်အဆင့်၄မျိုးရှိတဲ့အနေနဲ့အမြင့်ဆုံးအဆင့်လည်းဖြစ်ပါတယ်။ဒါစင်နဲ့ချီပြီးတော့ရှိတဲ့၄ချောင်းခီးစင်တွေကိုလည်းပိတ်ထားပြီးတော့သွားလာရေးအတွက်ကန့်သတ်မှုတွေပြုလုပ်ထားရတယ်လို့ဒါအပိဆက်ယုံဆောက်လုပ်ရေးလုပ်ငန်းတွေနဲ့ဆက်ယုံအလို့ယုံတွေကိုရဲ့လဲပတ်မှုတွေကိုလည်းဖျက်တောက်ထားရပါတယ်။ဒေတာအတွင်းမှာလူရည်တန်းစေကနနေထိုင်လျက်ရှိပြီးတော့အထူးသဖြင့်ဆောင်းရသည်မှာကြောင်မီးသွေးတအားပေးဆက်ယုံကနေထုတ်လုပ်တဲ့တအားကိုအသုံးပြုနေကြရတာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတဲ့လုံခြုံစိတ်ချမှုအဆင့်ထက်ဆယ်ဆဆူရတဲ့အခြေအနေမှာရောက်နေပါတယ်တိအစိုးရကအနာဂတ်တန်းပြည်ရဲ့ဖွံ့ဖြိုးမှုကိုချိန်ချောက်နေတဲ့လေထုညဉ့်ညမ်းမှုကိုတက်ဖြတ်ဖို့အတွက်2014ခုနှစ်မှာကြေညာခဲ့ပါတယ်ဒီလိုပြည်သူတွေရဲ့စိုးရိမ်မှုပေါ်တိတ်ပြီးတော့လဲဂယူတစိုက်ရှိကြတာလို့မတွေ့ရဘူးလို့သိရပါတယ်